အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ဒုတိယသမ္မတသက်တမ်းကိုစတင်တာဝန်ယူလာတာနဲ့အတူပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးသစ်မာကိုရူဘီယိုကအမေရိကန်သံတမန်ရေးမှာအမေရိကန်အမျိုးသားအကျိုးစီးပွားကိုဗဟိုပြုမှာဖြစ်ကြောင်းဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်သမ္မတထရန့်ကအစိုးရအဖွဲ့ဝင်တွေအဖြစ်အမည်တင်သွင်းခံရသူတွေထဲမှာရူဘီယိုကိုအထက်လွှတ်တော်ကပထမဆုံးအတည်ပြုပေးခဲ့တာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးအဖြစ်စတင်တာဝန်ယူနေပြီဖြစ်ပါတယ်အမေရိကန်ရဲ့နိုင်ငံခြားဆက်ဆံရေးမှာငွေကြေးအသုံးပြုမှုဆောင်ရွက်မှုတွေအတွက်စမ်းစစ်ရမယ့်အချက်၃ချက်ကိုလည်းဝန်ကြီးရူဘီယိုကမစ်ရှင်ကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီအချက်၃ချက်ကတော့အမေရိကန်ပိုပြီးတော့ဘေးကင်းလုံခြုံမှုရှိစေမလား၊အမေရိကန်ပိုပြီးခိုင်မာအားကောင်းစေမလား၊အမေရိကန်ပိုပြီးတော့ကျွယ်ဝချမ်းသာစေမလားဆိုတဲ့အချက်တွေဖြစ်ပါတယ်။အမေရိကန်ရဲ့အမျိုးသားအချိုးစီးပွားတိုးတက်ရေးအတွက်နိုင်ငံခြားရေးဝန်ကြီးဌာနဟာပို့ပြီးတော့စမ်းသစ်တီထွင်ထက်မြက်ကျွမ်းကျင်ပြီးပြက်ပြက်သားသားဖြစ်အောင်တိစောက်မယ်လို့လဲဝန်ကြီးရူဘီယိုကပြောပါတယ်။ဒီလိုတိစောက်ရဲ့အတွက်ဦးစားပေးသတ်မှတ်ချက်တချို့ကိုအစားထိုးတချို့ကိစ္စတွေကိုအာရုံစိုက်မှုလျှော့ပြီးတချို့ဆောင်ရွက်ချက်တွေကိုတော့ရပ်ပစ်ဖို့လိုမယ်လို့လဲသူကပြောပါတယ်။အထောက်ထားမဲ့ရွှေပြောင်းနဲ့အမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်မှုကိုအဆုံးသတ်ဖို့သမ္မတထရန့်ရဲ့ဂရိကဝတ်ကိုလည်းနိုင်ငံခြားရေးဝန်ကြီးရူဘီယိုကထင်ဟပ်ပြောဆိုပါတယ်။ရွှေပြောင်းဝင်ရောက်မှုတွေကိုအားပေးတဲ့ဒါမှမဟုတ်လဲဆောင်ရွက်ပေးတာမျိုးနိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့လုပ်တော့မှာမဟုတ်ဘူးလို့ဝန်ကြီးရူဘီယိုကပြောပါတယ်ရှင်။